အိန္ဒိယနိုင်ငံရဲ့ဂါဂါညန်လို့နာမည်ပေးထားတဲ့2025ခုနှစ်မှာအာကာသတဲ့လူစေလွတ်မဲ့အစီအစဉ်အတ္တိကစက်တမှုတစ်ခုစနေနေ့ကပထမဆုံးအချိန်အအောင်မြင်စက်တနိုင်ခဲ့ပါတယ်ရာသီဥတုအခြေအနေကြောင့်လွတ်တင်မှုကိုပထမ45မိနစ်ကြာရွှေ့ဆိုင်းခဲ့ရပြီးအင်ဂျင်ပြဿနာကြောင့်တနအီကျော်ကြာထပ်မံနှောင့်နှေးခဲ့အပြီးမှာအပြည့်တက်နိုင်ခဲ့တဲ့အကြောင်းအိန္ဒိယအာကာသသုတေသနအဖွဲ့ ISRO ကပြောပါရယ်စမ်းသပ်တဲ့အထဲမှာအာကာသဒုံးရင်လွတ်တင်မှုတစုံတရာချို့ယွင်းလို့ရပ်တန့်မှုဖြစ်လာခဲ့ရင်အာကာသယင်မှုတွေကိုလွတ်တင်ရင်ကနေအရေးပေါ်ဆွဲထုတ်နိုင်မှုလွတ်မြောက်မှုစနစ်ကိုစမ်းသပ်ခဲ့တာလို့ပြောပါရယ်ဒီစိတ်ပိုင်းကိုအာကာသတဲကိုဒီစက်သက်လွတ်တင်ပြီးတော့ကမ္ဘာမြေပေါ်ကိုပြန်လည်ဆင့်သက်နိုင်ခဲ့တာဘင်္ဂလားပင်လယ်အော်ထဲမှာပြန်ဆက်ယူနိုင်ခဲ့တယ်လို့ OSRO က ISRO ကပြောပါတယ်ဒီစစ်စင်ကနေလာမယ့်နှစ်ထဲမှာအာကာသတဲကိုဆက်ရုပ်တရုပ်ဆင်လွတ်တာအပါအဝင်တခြားလူမပါသေးတဲ့အာကာသဒီစက်သက်မှုတွေကိုလမ်းပွင့်သွားစေတာလို့လည်းပြောပါတယ်ဂါဂါယန်အာကာသအစီအစဉ်ထဲမှာမိုင်းနီယာ90အကွာကဒီပတ်လန်းချောင်းထဲမှာ3ရက်ကြာလှက်ပတ်နိုင်မဲ့အာကာသယင်မှု3ဦးလိုက်ပါနိုင်တဲ့အာကာသယင်ကိုတီထွင်ဖို့လည်းပါဝင်ပါတယ်ဂါဂါယန်သာအောင်မြင်ခဲ့မယ်ဆိုရင်တော့အာကာသထဲမှာရေရှည်လူသားတွေနေနိုင်မဲ့နီလန်းတွေကိုရှာဖွေသွားမှာပါအိန္ဒိယဟာ2040ခုနှစ်မှာလမ်းပေါ်ကိုအာကာသယင်မှု2ဦးဆင့်သက်နိုင်ဖို့လည်းစီစဉ်နေတာဖြစ်ပါတယ်ရှင်